ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ရဲ့တစိတ်တပိုင်းအနေနဲ့တတော်ပြုစုပြိုးထောင်ရေးလုပ်ငန်းတွေလွတ်ကိုင်နေပြီးဒရုန်းမောင်းသူမဲ့လေယာဉ်နဲ့မြန်မာနိုင်ငံကပြုံးသွားတဲ့ဒီရေတော်တွေဆက်ပြိုးဖို့ရှိပါတယ်။1980ပြည့်နှစ်ကစလို့မြန်မာဒီရေတော်ဧက2တန်းခွဲခုတ်ထွင်ခံရပြီးမြန်မာစပကြီးလို့တင်စားတဲ့ AR မြို့ဝကျွမော်ဒေသမှာငကူကရှိတဲ့ဒီရေတော်ရဲ့16ရာခိုင်နှုန်းခွဲကျန်တော့တယ်လို့ဆိုပါတယ်။AR တိုင်းရန်ကုန်တိုင်းတနင်္လာရီတိုင်းနဲ့မွန်ပြည်နယ်တွေမှာတဘာဝဒီရေတော့ပေါက်ရောက်ပြီး AR တိုင်းမှာဒီရေတော့အများဆုံးရှိပါတယ် AR တိုင်းမှာဒီရေတော့ကျိုးဝိုင်းကိုဝိုင်းရှိပြီးမိမလာကျုံဘေးမဲ့တော့မျိုးမွေးကျုံနဲ့ဂရုံကနီကျုံတွေကလွဲလို့ကြံကျိုးဝိုင်းတွေမှာမြေအုံချတဲ့ပုံစံပြောင်းသွားတယ်လို့ဆိုပါတယ်ကြောက်ကမန်းလိလိပြောင်းသွားတဲ့ဒီရေတော့တွေကိုအ мян ပြန်ဆိုက်ပျိုးနိုင်မှုဒရုန်းကိုသုံးတာလို့လည်းပြောပါတယ်ဒီတဲ့ဗြိတိန်နိုင်ငံအခြေစိုက် Biocarbon Engineering က drone ကိုသုံးချပါတယ် WIF World View International Foundation ဟာဒီတော့မှာတပင်3တန်းလောက်စက်ပြိုးထားပြီးဖြစ်ပေမဲ့လူဆိုက်ရတာလူလဲပင်မအချိန်နဲ့ကုန်တယ်လို့ဆိုပါတယ် Biocarbon Engineering က drone နဲ့ဆက်ရင်ဆက်ရတာဆယ်စားလည်းများဈေးကလည်းထက်ဝက်သက်သာပြီးတနေ့တဲ့အပင်3သိန်းစိုက်နိုင်တယ်လို့ပြောပါတယ်အစီအစဉ်ရလူမှုပူပေါင်းပါဝင်မှဘယ်ကိစ္စမဆိုအောင်မြင်တာမို့ဒီရောပြုစုပြောထောင်ရေးမှာလဲ Biocarbon Engineering ကအပင်တွေစိုက်ခဲ့ပြီးဒေသခံတွေကဆက်လက်ပြုစုဆောင်ရှောက်ရပါမယ် WIF နဲ့ Biocarbon Engineering တို့ပူပေါင်းစိုက်ပျိုးတာဖြစ်ပြီးပထမအဆင့်အနေနဲ့မြေပြင်အထက်ပေ300ကျော်ဒါမှမဟုတ်မီတာ100အမြင့်ကနေမြေပြင်အနေထားမြေမျက်နှာပြင်အသွင်ပြင်မြေစီအရေသွေးအချက်လက်သိစိတ်ကိုစုဆောင်ပါမယ်အချက်လက်တွေကိုနည်းပညာနဲ့တွက်ချက်ပြီးပင်ဆက်ရမယ့်နေရာနဲ့အကောင်းဆုံးမျိုးစေ့ရွေးပါတယ်။ drone ဒုတိယအုပ်စုကတော့မြေပြင်အထက်2မီတာကနေပြန်တန်းပြီးမျိုးစေ့ချဖို့ပဲဖြစ်ပါတယ်။မျိုးစေ့ဆိုတာကလည်းမြေပဇေသာကျွန်းကဝယ်လို့ရတဲ့ချက်ပေါင်းစီကိုမြေပေါ်လက်လွတ်ဆက်ပဲကျဲလိုက်တာမျိုးမဟုတ်ပဲအပင်ဆက်ရသိပ္ပံပညာရှင်တွေစနစ်တကျရွေးချယ်စီစဉ်တီထွင်ထားတဲ့မျိုးစေ့အမျိုးမျိုးရောထားပြီးဒီပိုင်းနဲ့ကျဲမှာပါ။ကျဲတယ်ဆိုတာကလည်းလက်နဲ့တာမန်ကျဲတာမျိုးမဟုတ်ပဲမြေကြီးတဲ့မျိုးစေ့ထုတ်ပေါက်ဝင်သွားတဲ့နီးနဲ့ကျဲမှာပါဒီရောဆိုတာပင်တဲ့ကမ်းရိုးတောင်ကိုတိုက်လာတဲ့မုန်တိုင်းတံကိုကာကွယ်ပေးတဲ့အဖိုးတံနဲ့သဘာဝမုန်တိုင်းတံကတတိုင်းပဲဖြစ်ပါတယ်2008နာကျွတ်ဆိုက်ကလုန်းမုန်တိုင်းတံကြောင့်လူသသိန်း300000ကျော်သေဆုံးခဲ့ရတဲ့ကြေကွဲဝယ်ရာဖြစ်ရဟာဒီရောပြုံးနေတာနဲ့ဆက်ဆက်နေတာကိုပညာရှင်တွေကထောက်ပြနေပါတယ်ရှင်